ယူရို2016ဥရောပဖလားဘောလုံးပွဲကိုပြင်သစ်နိုင်ငံမှာဒီကနေ့တောက်ကြနေ့မှာစတင်ကျင်းပတော့မှာဖြစ်ပါတယ်။နိုင်ငံပေါင်း24နိုင်ငံရှင်သန်ကြမဲ့ဒီဥရောပဖလားဖွင့်ပွဲကိုတော့ Paris မြို့မှာကျင်းပမှာဖြစ်ပြီးတော့ပြင်သစ်အာဏာပိုင်တွေဟာပြိုင်ပွဲကိုအရှင်အဖြစ်နဲ့အစဉ်ပြေပြေကျင်းပနိုင်ဖို့အတွက်အရှင်ဟုန်မြင့်လှုပ်ဆောင်နေကြပါတယ်။ပွဲဥရောပအဖြစ်နဲ့အရှင်ပြင်သစ်အသင်းနဲ့ Romania အသင်းတို့ Paris မြို့က Stade de France ကွင်းမှာကစားကြမှာဖြစ်ပါတယ်။အရှင်ပြင်သစ်အသင်းကတော့ယူရို2016ပြိုင်ပွဲမှာပူဆွဲမယ်လို့ထိတ်ဆုံးကရည်ပန်းစားနေတဲ့အသင်းတစ်သင်းလည်းဖြစ်ပါတယ်။ပြင်သစ်အသင်းကောင်းဆောင် Hugo Lloris ကတော့သူတို့အနေနဲ့ဘာမှလုပ်ပြထားတာမရှိသေးတဲ့အတွက်ပူဆွဲဖို့ရည်ပန်းအစားဆုံးအသင်းမဟုတ်ဘူးလို့ပြောလိုက်ပါတယ်။ Romania နီးပြားကတော့သူ့အသင်းအနေနဲ့ပြင်သစ်ကိုရင်ဆိုင်ဖို့အစဉ်အသင်းဖြစ်နေပြီးတော့ပြင်သစ်ရဲ့တိုက်စစ်ကိုတောင်းခံထားနိုင်မယ်လို့လည်းပြောလဲနေဆိုပြီးတော့ပြောပါတယ်။ Romania အသင်းဟာခြေစစ်ပွဲ10ပွဲမှာ9ဂိုးသာပေးခဲ့ရပြီးတော့ခန်းစစ်အကောင်းဆုံးအသင်းတစ်သင်းလည်းဖြစ်ပါတယ်။သူတို့နှစ်သင်းနောက်ဆုံးဆွဲတင်တွေ့ထားတာမှာပြင်သစ်က၅ဘွဲ့နိုင်ပြီးတော့၅ဘွဲ့တည်ကျထားပါတယ်။ဒါပေမဲ့နောက်ဆုံးတွေ့ထားတဲ့၅ဘွဲ့မှာ၄ဘွဲ့ကတည်ကျထားတာဖြစ်ပြီးတော့ Romania အသင်းပြင်သစ်ကိုနောက်ဆုံးအကြိမ်နိုင်ခဲ့တာကတော့1982တုန်းကဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ Paris မြို့ကအလုံသမားတွေကလည်းဆက်ပြီးတော့သမိုင်းမောက်ဖို့လုပ်နေကြပါတယ်။ပြင်သစ်သမရ François Hollande ကတော့ Euro 2016ပြိုင်ပွဲကိုထိခိုက်အောင်အလုံသမားသမိုင်းမောက်ဆန္ဒပြတာတွေလုပ်ဖို့ကြိုးပမ်းနေတာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်ထုတ်ပြန်ထားပါတယ်။ပြင်သစ်ဟာအုတ်စုအေမာ၊ရိုမေးနီးယား၊ဆွစ်ဇာလန်၊အယ်ဘေးနီးယားတို့နဲ့ကစားဖို့ရှိပါတယ်ခင်ဗျာ။